Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOE မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဖေဖော်ဝါရီလ18ရက်တနင်္လာနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တော်ရရှိမြရှင်လန်းချမ်းမြေကြပါစေရှင်ကျွန်မကသင်္ကီထိုက်ပ
ါကျွန်မရေးတင်လာကြပါရှင်ဆီးရီးယားနိုင်ငံမှာဆိုရတပ်ဖွဲ့တွေနဲ့အစ္စလာမ်တိုက်ခိုက်ရေးသမားတွေကိုလာပေါင်းများစွာရှုံးနေနေခဲ့ပြီးတဲ့နောက်ဆီးရီးယားတပ်ပုံ Free Syrian Army ဆီးရီးယားလွတ်မြောက်ရေးစစ်တပ်ဟာတပ်မှုသစ်တအုပ်ကိုခန့်အပ်လိုက်ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ဟာအင်ဒိုနီးရှားတရုတ်နဲ့တောင်ကိုရီးယားနိုင်ငံကိုတွားရောက်ခဲ့တဲ့သူ့ရဲ့အာရှခီးစဉ်ကိုအဆုံးသတ်လိုက်ပြီးဖြစ်ပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်သတင်းတွေကိုဒီညပိုင်းမှာကြားရပါမယ်မတ်တင်ကြီးရေ
ကောင်းပါပြီရှင်ခုလလူခွင့်ရဲ့အထူးကိုယ်စားလှယ် Mr. Kentana ဟာဒီကနေ့မှာတော့မုံရွာလက်ဘရောင်းတောင်ကျင်းဒီစီမံကိန်းကြောင်းမြေယာဆုံးရှုံးရတဲ့ဒေတာခံနေနဲ့တွေ့ဆုံခဲ့ပါတယ
်ဒီနေ့ကျွန်တော်တို့လက်ဘရောင်းတောင်ကျင်းဒီစီမံကိန်းပဲကိုရောက်ပါတယ်ခင်ဗျအဲ့ဒီမှာဂိမ်းနှစ်ခုပေါ့ကျွန်တော်တို့အဲ့ဒါဝင်ကြည့်ခဲ့ပါတယ်အဲ့ဒီစီရနာဝင်ကြည့်အဲ့ဒီကကုမ္ပဏီအလူတွေရတယ်သူတို့လိုက်ပြပါတယ
်ရန်ကုန်ကုလယုံရဲ့ပြောခွင့်ရဦးအေးဝင်းရဲ့ပြောကြားချက်ပါနောက်အတင်းအဓမ္မခြေရွာဖြည့်ဆည်းခံကြရလို့အိုးမဲ့အိမ်မဲ့ဖြစ်ကြရတဲ့တမိကလေးခြေရွာဒေတာကန်တွေကို DKPA ကကူညီမယ်ဆိုတဲ့အကြောင်း2014သကောင်စင်းကောက်ခံမှုဟာတိုင်းရင်းသားတွေကိုစိတ်ဝမ်းကွဲစေမယ်ဆိုပြီးတိုင်းသားအဖွဲ့တွေကပြောလိုက်တဲ့အကြောင်းနဲ့အတူမြန်မာဖွံ့ဖြိုးရေးအတွက်နိုင်ငံတကာအထောက်အပံ့ကိုဘလို့အသုံးချမလဲဆိုတာဒီကိုဒီညပိုင်းမှာနားဆင်ကြရမှာပါဒါရီမတိုင်ခင်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမအေးတနာကျော်နဲ့ကိုဇော်ဝင်းလိုင်တို့ကကြီးညာပေးကြပါအောင်ရှင
်ဆီးရီးယားနိုင်ငံမှာအစိုးရတပ်ဖွဲ့တွေနဲ့အစ္စလာမ်တိုက်ခိုက်ရေးသမားတွေကိုလာပေါင်းများစွာရှုံးနေနေခဲ့ပြီးတဲ့နောက်မှာဆီးရီးယားတပ်ပုံ Free Syrian Army စစ်တပ်ဟာတပ်မှုသစ်တအုပ်ကိုခန့်အပ်လိုက်ပါတယ်အနောက်နိုင်ငံတွေကထောက်ခံတဲ့သဘောထားအလေအလတ်ဝါဒီ Salim Idris ဟာတိတ်ပြီးတော့အလုံးမဖြစ်ဘူးဆိုပြီးတော့ Abdel Ilal Bashar ဆိုသူကိုအစားထိုးခန့်အပ်လိုက်တာဖြစ်ပါတယ်ဒီခန့်အပ်မှုကိုဆီးရီးယားအမျိုးသားညွန်ပေါင်းအဖွဲ့ဥက္ကဋ္ဌအာခမတ်ဂျာဘာယုံကကြေညာချက်ထုတ်ပြန်ချီးကျူးသွားပြီးတော့အတိုက်ခံအုပ်စုတွေဟာအစိုးရတပ်ဖွဲ့တွေနဲ့အယ်ခါအီဒါနဲ့ဆက်စပ်တဲ့စစ်သွေးကြွတွေကိုအောင်မြင်အောင်ဆန့်ကျင်တိုက်ခိုက်ဖို့အတွက်ဆုံးဖြတ်ထားပြီးဖြစ်တယ်လို့ထပ်ပြီးတော့ပြောသွားပါတယ်ဒီတော့တွင်မှာပဲဆီးရီးယားအစိုးရဟာအတိုက်ခံတွေကိုစစ်ရေးရအနိုင်ရအောင်စူးစမ်းနေတယ်။ဒီလိုဖြစ်ဖို့အတွက်ဆီးရီးယားသမ္မတဘက်ရှယ်အယ်အာဆတ်ကိုရုရှားကအကူအညီပေးနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားသွားပါတယ်။ဆီးရီးယားအစိုးရရဲ့ဒီဗျူဟာအရက်သားတွေကိုတိုက်ကီဘုံးတွေကျဲပြီးတော့ဆက်တိုက်ခိုက်နေတာတွေမှာအခိုင်အမာတွေ့ရပါတယ်။ရုရှားကပို့ပေးနေတဲ့လက်နက်ပစ္စည်းတွေအထောက်အပံ့ပစ္စည်းတွေကပြည်တွင်းစစ်ပွဲကိုနိုင်ငံရေးနည်းနဲ့မဟုတ်ဘဲနဲ့စစ်ရေးနဲ့ဖြည့်ရှင်ဖို့သမ္မတအာဆတ်စူးစမ်းနေတာကိုအကူအညီဖြစ်စေတယ်လို့မစ္စတာကယ်ရီကအင်ဒိုနီးရှားနိုင်ငံဂျာကာတာမြို့တော်မှာပြောကြားသွားခဲ့ပါတယ်။ဒီအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဟာအင်ဒိုနီးရှားတရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေကိုတွားရောက်ခဲ့တဲ့သူ့ရဲ့အာရှခီးစဉ်ကိုလည်းအဆုံးသတ်သွားပြီဖြစ်ပါတယ်။ဝန်ကြီးကယ်ရီဟာဆီးရီးယားပြည်တွင်းစစ်အရေးအစ္စရေးပါလက်စတိုင်းပြည်ပခန့်နဲ့အီရန်နျူကလ িয়ার အရေးကိစ္စတွေကိုဆွေးနွေးဖို့အတွက်အခုအဘူဒါဘီကိုခီးဆက်သွားပါတယ်ဝင်ကြီးကယ်ရီဟာအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့လက်ရှိအထွေထွေမှုချုပ်နဲ့ဂျကာတာမြို့မှာဒီကနေ့တွေ့ဆုံသွားပြီးတော့ဒေတာရဲနှစ်ဖက်အကျိုးတူကိစ္စရပ်တွေကိုလည်းဆွေးနွေးသွားခဲ့ပါတယ်ရှင
်ထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့အစိုးရစံကျင်ဆန္ဒပြသူတွေသတင်းပတ်တွေနဲ့ချီတင်ပိုက်ထားတဲ့အစိုးရဌာနချုပ်ကိုရဲတပ်ဖွဲ့ကပြန်တင်ပိုက်နိုင်ဖို့စတင်လှုပ်ဆောင်နေချိန်မှာပဲရဲတပ်ဖွဲ့ရဲ့လှုပ်ဆောင်ချက်တွေကိုအာခံပြီးတော့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေတင်းလာနေကအစိုးရရုံးအပြင်မှာဆန္ဒပြခဲ့ကြပါတယ်ဝန်ကြီးချုပ်ယုံနဲ့တခြားအစိုးရယုံအဖွဲ့တွေတည်ရှိနေရဌာနချုပ်မှာဝန်ကြီးချုပ်ရင်းလက်ရှင်နဝါနဲ့ဝန်ကြီးအဖွဲ့တွေဝင်လို့မရအောင်ထောင်ထဲချီတဲ့ဆန္ဒပြသူတွေဝိုင်းတာထားခဲ့ကြပါတယ်။ဝန်ကြီးချုပ်အနေနဲ့လည်းဘန်ကောက်မြို့မှာရှိတဲ့နေရာအတော်များများမှာသူမရဲ့အိမ်ဆောင်အစိုးရအဖွဲ့ရဲ့လုပ်ငန်းတွေကိုလှုပ်ဆောင်နေရပါတယ်။အစိုးရစံကျင်ဆန္ဒပြသူတွေသတင်းပတ်ပေါင်းအတန်းကြာတင်ပိုက်ထားခဲ့တဲ့ဘန်ကောက်မြို့ကအဓိကကျတဲ့နေရာတွေကိုပြန်တင်ပိုက်နိုင်မှုရဲတပ်ဖွဲ့ကတောက်ကြနေမှာစတင်ဆောင်ရွက်ခဲ့တာပါ။ဆန္ဒပြသူတွေချထားတဲ့အတားအဆီးတွေနဲ့တဲတွေကိုနဘာတုတ်တွေကင်ပြီးအုတ်ထုတ်တွေဆောင်းထားတဲ့ရဲတပ်ဖွဲ့ဝင်တွေကဝင်ရောက်ဖျက်သိမ်းတဲ့အချိန်မှာပဲဆန္ဒပြသူတွေအနေနဲ့ခုခံခြင်းမပြုကြဘူးရဲတပ်ဖွဲ့ကအတန်းချက်ဆက်နဲ့ကြေညာခဲ့ပါတယ်။ဒါပေမဲ့ဆန္ဒပြသူအများစုကတော့အလွယ်နဲ့အလျှော့ပေးမှာမဟုတ်ဘူးလို့အတိုက်ခံဒီမိုကရက်တစ်ပြုပြင်ပြောင်းလဲရေးကော်မတီဝင်အစ္စာဆွန်ချိုင်းကပြောပါတယ်
မြန်မာကိုရီးယားနိုင်ငံကလူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်တဲ့အသေးစိတ်အစီရင်ခံစာတစ်စောင်ကိုကုလသမဂ္ဂကထုတ်ပြန်လိုက်ပြီးတော့ဒီအစီရင်ခံစာကိုနိုင်ငံတကာခုံရုံးကိုမတင်နိုင်အောင်တားဆီးမယ်လို့တရုတ်ကပြောလိုက်ပါတယ် Digine Dinilani ma topian like it, D saying Kanzago. Now Korea, a low jan secondary map sepore, Nesan Bamuri, Adama, Jinari, Tapsa Muri, Jow, a Jinna Hounigo, Tedwin Bureau, the Nita, so then ye that are up separe. Jimum Yalo, ye you nine malasure, Shurangani, kind drevo. Now Korea, look when ye it's in Iboma, Gula Tamaga, so then ye commissiono, Meneca Malama, two round Gerawa. Tamil D. Sing Kanago, Nayanaga, Koyong, or Matin, do it night on low, do Darcy Mello, Yakoria, Yenizo, Mohammed Lepsi, Gong the Vet, Nangan Lepsi, the deal Nangan Abjavari. Luke in a sign a case I had to go, beautiful, sound a swinging in nine and in a way, patient than Elo, the young Nangan Jayo, with Gitanaga, Suvari. Yakoriaga, don't I get my Ludam, your neighbor, my Julon, a Jimuri, Machu, Lunin, so Nebio, do ye Luke in a chinigo, we and Bioso Muriha, American no Usambra, do go a question, so swear I will look your warish, eh?
Pakistan's one at Taliban, Tangjan to the Chapiloni, the Nina is soon a worthy. Ha, Pansitari Setan, Sadunago, Taliban, Obaka, Tapia, Pilate, a champion, Talade, a tray, Tinila Nima, Sunuari Piatag about it, Lungere, Lila, Nibaga, Pansi, Target, Setarigo, Situ Joriga, Tapilate, a jaw, Moman, Lumiozu, Taliban, Puequera, Tenangun in Namima, Piolite, Tapiabare, Suya, Tintin Tare, Turu Luri, Tapia Canarago, Lassachi, and Nine, Setarigo, Tapilite, Dalu, Subare, Ari Puequera, Tapilite, a home host, Surana, Patalu, DPJ, Yana, and Bo. Pakistan Taliban Poe Pyongyang Boku set to be met set to Lumia de Wau. Setari Takanayare Sura Mangan Jang Pakistan Wunjijo, Nawa Sharifka Tibu Pyojala Pi, Ari Losong Jet De Gani, Sunemurigo, Sanjimbe Jode Amuri Pyobozi Lupiobare, Nina Yusuniwari, Benima Pianome Sura Yamatamaya de Bulu Subare. You American than Yabet Mamabada Sisinego, Yabang Kuna Igani, Senaiti. Linometer Nasale, Kilohas Dinit Dinit Tonya, Linometer Nasanga, Kilohas Ditte Kochanga, Linometer Tonsene, Kilohas Koto Nangaruani, Tolan Piniwakna.
Few American Tangani Nanganaga, the Dinigo Sepio Jabi Rame. Italy Nangan Yoma Mugo, Uti Pientelare, Ethiopia, the Jang by Laying Opium Bisuelare, Letali Yimuha. Geneva Mioma, Leyengo, Chotomomo, Simpe, Libero, Duguro, Anamanuga, Tain, the Talibari, Digne, Dinella, Nima, at that those at Winje, Ele Muha, Leymu, Ena, Winnie Roma, Ley Ugango, Dring, a topic Talibero, Boeing 767, Leyengo, Tainto, Light Up Sipari, Geneva Mioma, Leyen, Sayado, Eri, Leymuga, Gang and Negani, Bajone, Dress, Simpiro, Anamanu, Sima, a pancan, Libi, Duha, Yinga, Billet, the Mapsilo, Dunangema, Yu Kayagan, Shira, Switzerland, Angema, Colonel. ดาวมาเลยลูกเปียวจองสวิสอาชีวิกาสุวารีตู้ก็บลุเยยุมเลยสุราโรฉะชินติชามติยาได้บ่าวลิงหาอีธิโอเปียနိုင်ငံအဒစ်အဘာဘာမြို့တော်ကနေခီးတဲ့နေရနှစ်ဦးနဲ့ထွက်ခွာလာတာပါဂျနီဗာလေဆိပ်မှာတော့အာနာဝင်တွေကခီးတဲ့တွေကိုတဦးချင်းစီတက်စီလက်မြောက်ကလင်းဘောကဆင်ပြီးတော့အသက်ဆောင်နေတဲ့ကားတွေပေါ်တက်ခိုင်းခဲ့ပါတယ်အစောပိုင်းမှာလေဆိပ်တစ်ခုကိုလုံးကိုပိတ်ထားခဲ့ပေမဲ့လည်းနားရီတော့ကြမှာတော့လု
အမေရိကန်ပြည်ထောင်စုကခုခံကာကွယ်ပေးတာကိုလက်စားချေတဲ့အနေနဲ့ဗင်နီဇွဲလားမှာရှိတဲ့အမည်မသိအမေရိကန်တန်အရာရှိ3ဦးကိုတမရကပြည်နေတန်ထုတ်လိုက်ပါတယ်။အတိုက်ခံကောင်းဆောင်လိုပက်စ်ကိုဖိုင်ဝါရန်ထုတ်လိုက်တာဟာဗင်နီဇွဲလားပြည်သူတွေအနေနဲ့သူတို့ရဲ့မကျေနပ်မှုတွေကိုလွတ်လပ်စွာဖော်ထုတ်ခွင့်ရှိတဲ့အပေါ်ထိခိုက်စေနိုင်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကစနေနေ့မှာပြောလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အတိုက်ခံတွေရဲ့ဆန္ဒပြမှုကိုထောက်ခံအားပေးနေတယ်ဆိုပြီးဗင်နီဇွဲလားတမရနီကိုလတ်စ်မဒူရိုကဆွဆွပြောကြလိုက်ပြီးသူ့အနေနဲ့တကမ္ဘာလုံးမှာရှိတဲ့ဘသူရဲ့အမိန့်ဩဇာကိုမှလိုက်နာစရာမလိုဘူးလို့တင်းနေငွေနဲ့နောက်ပိုင်းမှာပြောပါတယ်။ဗင်နီဇွဲလားနိုင်ငံမှာအစိုးရစန့်ကျင်ဆန္ဒပြပွဲတွေရဲ့အတန်းကြာဖြစ်ပေါ်ပြီးခဲ့တဲ့နောက်ပိုင်းတမရမဒူရိုကလည်းမြို့တော်ကာရာကတ်စ်မှာအစိုးရကိုထောက်ခံတဲ့တံပြန်ဆန္ဒပြပွဲတွေပြုလုပ်ပြီးအတက်ခံကောင်းဆောင်လိုပက်စ်ကိုပြစ်တင်ရှုံချပါတယ်။အစိုးရစန့်ကျင်ဆန္ဒပြပွဲတွေကနေအကြမ်းဖက်မှုတွေဖြစ်သွားခဲ့တဲ့အတွက်လူ3ဦးသေဆုံးခဲ့ပြီးဖြစ်ပါတယ်
။ American တောင်ပိုင်းကကြေးကျွန်စနစ်ထဲကိုပြင်းပြဆွဲပြီးတော့သွတ်သွင်းခံရတဲ့19ရာစုလူမဲတဦးရဲ့လွတ်မြောက်မှုတကယ်ဖြစ်ရမှန်ရုပ်ရှင်ကားဖြစ်တဲ့ 12 years a slave ရုပ်ရှင်ကားဟာဗြိတိန်နိုင်ငံက British Academy ရုပ်ရှင်ဆု BAFTA ဆုချီးမြှင့်ပွဲမှာအကောင်းဆုံးဇာတ်ကားဆုရရှိသွားခဲ့ပါတယ်။အမျိုးသားတွေ neck tie အနဲ့တက်ပြီးတော့တက်ရောက်ရမယ်လို့သတ်မှတ်ထားတဲ့ဒီခန်းနာမှာရုပ်ရှင် Director Steve McQueen ကတော့ကမ္ဘာပေါ်မှာအခုချိန်ထိကြေးကျွန်စနစ်ရှိနေသေးကြောင်းလူပေါင်း21တန်းခန့်ဟာကြေးကြုံပြုခံနေရဆဲဖြစ်တယ်လို့ပြောသွားခဲ့ပါတယ်ရှင်
from Washington, the voice of America, the VOA.
Today, I'll tell you about my internet on a Kuzo Winlino China, Big Rava, Kuaro, Yamanang and Saya, Drin Samariku, Zatai Nasin Tayaba machine. Yamanangango Fifuila, Sali and Niga, Yaukede, Gula, Tamka, Luke, who ye two gozle, Thomas O'Higgin Tanaha, do ye be some money, Kizima, Sagandine Dreamer, she de Lebron down Jenny Simangango, Doya Kevare, Simangay, Gaute, Ponyde, Yama, one bang, Gomniga, Darwin, she do rene, Simangay, Gaute, Poyego, Gangwanid, Didagan, the Chunel, Dresson, Kerelo, Yamananga Saya, Gula, Tamka, Yango, Yoye, Yogan, she do gap, Yoware, Guan Yamanga, Yobia, be Maba.
မြန်မာနိုင်ငံကိုရောက်ရှိနေတဲ့လူခွင့်ရဲ့ထူးကိုယ်စားလှယ်မစ္စတာသောမတ်အိုဟေကင်တာနာဟာဒီကနေ့ဖေဖော်ဝါရီလ19ရက်နေ့မှာအညင်းပွားစရာအခြေအနေတွေရှိနေသေးတယ်လက်ဗရောင်းတောင်ဂျင်းနီစီမံကိန်းကိုကိုရိုင်းတောင်ရောက်လေ့လာမှုတွေပြုလုပ်ခဲ့တာပါလက်ဗရောင်းတောင်ဂျင်းနီစီမံကိန်းကိုဆောင်ရွက်နေတဲ့မြန်မာဝန်ပေါင်းကုမ္ပဏီကတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့စီမံကိန်းဖ
်ခုပေါ့နော်ကျွန်တော်တို့အဲ့တော့ဝင်ကြီးခဲ့ပါတယ်အမ်ဘက်ဆီစင်ကြမ်းနဲ့ဝင်ကြီးအဲ့ဒီကကုမ္ပဏီကလူတွေရတယ်သူတို့လိုက်ပြပါတယ်လိုက်ပြပြီးတော့သူတို့အဲ့ဒီစီမံကိန်းလေပတ်ပုံတွေပတ်သက်ပြရှင်းပြပါတယ်ဟိုတွေမှာကျွန်တော်တို့အဲ့ဒီလေပတ်အောင်တောင်ကြီးကြီးစီမံကိန်းနဲ့ပတ်သက်လို့ပေါ့နှုတ်ရှားတဲ့ဟိုတွေလူတွေချုပ်နေတယ်ကျွန်တော်တွေ့ပါတယ်
မစ္စတာကင်နာနာဟာလက်ပတောင်းတောင်ကျင်းနီစီမံကိန်းအကောင့်တွေပေါ်တဲ့နေရာမှာဒေသခံတွေရဲ့လူခွင့်ရေးအခြေအနေတွေဘယ်လောက်ထိနှိမ့်နာမှုရှိခဲ့တယ်လဲဆိုတာကိုသိရအောင်လူမှုရေးနဲ့လူခွင့်ရေးရှုထောင့်ကနေအဓိကထားမေးမြန်းခဲ့တယ်လို့ဦးဝေဝင်းကပြောပါတယ
်။အဲဒီလက်ပတောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့ပေါ့နော်နှိမ့်နာတော့တဲ့လူတွေပေါ့လေသူတို့ရဲ့အမြင်တွေပေါ့လို့ဒီကနေ့နားထောင်ပါတယ်။အထောက်ပြတဲ့ဘောပေါက်ကိုပြည်ပဲကလည်းသူတို့ဒီစီမံကိန်းနဲ့ပတ်သက်လို့ဆိုတာအကျိုးကြောင်းနေသူရှင်းပြပြီးရတယ်ခင်ဗျ။
လက်ဗရောင်းတောင်ဒေတာကန်တွေကတော့မစ္စတာကင်တာနာလက်ဗရောင်းတောင်ဒေတာကိုရောက်ရှိမယ်လို့သိရချိန်တည်းကတင်ပြမဲ့အချက်လက်တွေတိုးတင်ပြင်ဆင်ခဲ့ပြီးတော့စီမံကိန်းကြောင့်လူခွင့်ချိုးဖောက်ခံရမှုအခြေအနေတွေဇယံမီတွေကိုမတန်တဆနှိမ်ပြီးတော့ရောကြီးပေးခဲ့တာတွေစီမံကိန်းကန့်ကွက်သူတွေကိုမီးလောင်ပုံတုံးပြီးတော့ပြင်းပြင်းထန်ထန်ဖြိုခွင်းခဲ့တဲ့အခြေအနေတွေကိုအဓိကထားဦးစားပေးတင်ပြခဲ့တယ်လို့လက်ဗရောင်းတောင်ရေတကြွလှုပ်ရှားသူတူဖြစ်တဲ့ကိုပါထုကပြောပါတယ်
။ဒီလက်ဗရောင်းတောင်ဒေတာမှာဖြစ်ပျက်ခဲ့တဲ့ပြဿနာညပတ်တဲ့လူခွင့်ချိုးဖောက်ခံရတာတွေနောက်ပြီးဒီလူခွင့်ချိုးဖောက်ခံရလို့အာဏာပိုင်ကိုတွားပြီးတော့တိုင်ကြားတဲ့အခါတရားရုံးတွေကနေအရေးယူဆောင်ပေးမှုမရှိတာတွေတော့လေယာဉ်အာရမအသိစိတ်ခံရတာတွေခြံစည်းဥက္ကအဆောက်အဦတွေစောက်ခံရတာတွေတော့မီးရရောကြီးတွေမတန်တဆပေးပြီးတော့ဈေးနှိမ်ပြီးတော့လူ့ဘော်ပြိနှိမ့်ကြတယ်နောက်ပြီးတော့ဒီမီးတော်ဘုံနဲ့ပြစ်ခတ်ခဲ့မှုတွေနဲ့ပတ်သက်ပြီးတော့အစာဆုံးဆက်အကြောင်းအရာတွေနောက်ပြီးတော့ဒီကိုအောင်စိုးကိုစိုးသူကိုငဆန်းတို့ကိုထောင်ပြစ်ဒဏ်ကိုအမှန်တန်နဲ့ဆန္ဒပြမှုနဲ့ရဲတော်မင်္ဂလာလုပ်နေတာကိုဝင်ပြီးတော့ဖမ်းသွားတယ်ဖမ်းပြီးတော့ထောင်မတရားချတဲ့အခြေစားတွေနောက်ပြီးတော့ဒီမိုးချိုးပြင်းတောင်အလေရွာကမဆန်းဝင်နော်ခေါင်းကိုရိုက်ခွဲခံရတဲ့ကိစ္စတွေနောက်ပြီးတော့ဇီရိုကြီးဟာဆမ်းမြဝီတောင်းလိုက်ကိုမတရားညှပ်ပက်ကြီးဝင်ရောက်ဖျက်ဆီးသွားတာတွေနောက်ပြီးဒီလေယာဉ်ကြီးအားမသိမ်းခံရတဲ့ကိစ္စတွေတော်တော်များများဟိုဒီလူခွင့်ချိုးဖောက်ခံရတဲ့ပတ်သက်ပြီးတော့တော်တော်များများမစ္စတာကင်နာနာကိုတင်ပြဖို့တဲ့စီစဉ်သွားကြပါတယ
်အရင်စေဆွဲလက်ထက်ကအကောင့်ထည့်ဖို့ခဲ့တဲ့ဂျင်းနီ2ဖော်ရေးစီမံကိန်းတစ်ခုဖြစ်တဲ့လက်ဗရောင်းတော့ဂျင်းနီစီမံကိန်းကိုစစ်တပ်ပိုင်မြန်မာစီဝိုင်းဥပိုင်လီမိတက်နဲ့တရုတ်ကုမ္ပဏီတခုဖြစ်တဲ့မြန်မာဝမ်ပေါင်ကုမ္ပဏီတို့ကအကျိုးတူဆောင်ရွက်နေတဲ့စီမံကိန်းဖြစ်ပါတယ်။ဒီစီမံကိန်းကြောင့်ဒေသခံတွေအနေနဲ့မြေယာအစိတ်အသစ်မှုတွေတဘာဝဝင်ကြီးထိခိုက်မှုတွေရှိတယ်ဆိုပြီးတော့အပြင်းထန်ကန့်ကွက်ဆန္ဒပြမှုတွေလည်းရှိခဲ့တာပါ။ဒါကြောင့်2012ခုနှစ်ကစီမံကိန်းကန့်ကွက်သူတွေကိုအာဏာပိုင်တွေက force rap ပါတဲ့ဘုံးတွေတုံးပြီးတော့ဖြုတ်ခွင်းခဲ့တာကြောင့်တန်ဃာတော်တွေနဲ့ဆန္ဒဖော်ထုတ်နေတဲ့ဒေသခံတွေအပြင်းထန်ထိခိုက်ဒဏ်ရာရရှိခဲ့တာပါ။ဒီဖြစ်ကိုစွန့်စမ်းမှုဆိုပြီးတော့သမ္မတဦးသိန်းစိန်ဆိုရကတိုက်ခန့်ပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုဥဆောင်စေပြီးတော့စွန့်စမ်းရေးကော်မရှင်တရက်ဖွဲ့စည်းပြီးဖြစ်ရမှန်တွေကိုဖော်ထုတ်စေခဲ့တာပါ။မနေ့ဖြစ်မှာတော့မစ္စတာကင်နာနာဟာအစိုးရအဖွဲ့ရုံးဆိုင်ရာနေပြည်တော်ကိုတွားရောက်မှာဖြစ်တယ်လို့ဦးဝေဝင်းကဒီပြုပြောကြားပါတယ်။ဖေဖော်ဝါရီလ13ရက်ကနေ19ရက်နေ့ထိခီးစဉ်အတွင်းမှာကချင်ပြည်နယ်ရခိုင်ပြည်နယ်အပြင်မုံရကျင်းနီတူဖော်ရေးလုပ်ငန်းတိလဝရင်းနှက်စိတ်ကန်းတွေစီမစ္စတာကင်နာနာအနေနဲ့လေ့လာဖို့ရှိတယ်ဆိုပြီးတော့သူ့ရဲ့ခီးစဉ်ပဋိပက္ခတွေကတရားဝင်ကြီးညာပြောဆိုထားတာပါ။မြန်မာနိုင်ငံမှာဖြစ်နေတဲ့စီးပွားရေးပြောင်းလဲတွေဟာတမန်ပြည်သူတွေအတွက်ဘယ်လောက်ထိအကျိုးရှိလဲဆိုတာကိုအခုခီးစဉ်မှာလေ့လာဆန်းစစ်သွားမယ်လို့လည်းမစ္စတာကင်နာနာကအဲဒီတုန်းကပြောခဲ့ပါတယ်။စကင်နာနာရဲ့မြန်မာနိုင်ငံနဲ့သက်ဆိုင်တဲ့လူခွင့်ရဲ့စီရင်ခံစာအပြည့်စုံကိုလာမယ့်မတ်လ18ရက်နေ့မှာတင်သွင်းမှာဖြစ်ပါတယ်။ဒီကိစ္စရာ6နှစ်အတွင်းမစ္စတာကင်နာနာအတွက်လူခွင့်ရဲ့အထူးကိုယ်စားလှယ်စွန့်စမ်းရေးမှုတာဝန်နဲ့လာရောက်တဲ့နောက်ဆုံးကိစ္စလည်းဖြစ်ပါတယ်။မစ္စတာကင်နာနာဟာသူပြန်လည်ထောက်ခံမဲ့ဖေဖော်ဝါရီလ19ရက်နေ့မှာမြန်မာနိုင်ငံကိစ္စတွင်သူလေ့လာခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့သတင်းစာရှင်းလင်းပွဲတစ်ရက်ကိုလည်းရန်ကုန်လေဆိပ်မှာပြုလုပ်မှာဖြစ်ပါတယ်ခင်ဗျာ
။ကိုအောင်ရဲမောင်မောင်ပြောပြပေးခဲ့တာပါ။အိုးအိမ်မဲ့ဖြစ်ကြရသူတွေကို DKP ကအခုညှိပေးလို့ရတယ်ဆိုတဲ့အကြောင်းကိုပြောပြပေးပါအောင်မယ်။စစ်တပ်ပိုင်းမြေနေရာမှာကျူးကျော်နေထိုင်တဲ့အကြောင်းပြချက်နဲ့နေအိမ်ဖယ်ရှားခံလိုက်ရလို့ဘုံကြီးကျောင်းမှာခိုးလုံနေတဲ့ရန်ကုန်တိုင်းနဲ့ပဲခူးတိုင်းအဆက်ကသမီးကလေးကြေးရွာသားတွေကို DKBA ဌာနချုပ်ရှီယာနေမျိုးကိုခေါ်ဆောင်သွားလိုတဲ့အကြောင်း DKBA တာဝန်ရှိသူတို့ကပြောပါရယ်။ပဲခူးတိုင်းအလိုင်းနီချေးရွာကအောင်သိထီဖုန်ကြီးကျောင်းမှာခိုလုံနေတဲ့လူဦးရေ900လောက်ကိုခေါ်ဆောင်သွားဖို့တက်ဆိုင်ရအနာပိုင်တွေနဲ့ညှိနှိုင်းမှုတွေလည်းလုပ်မဲ့အကြောင်း DKBA စစ်ဗျူဟာမှုဘုံမှုကြီးစောဆန်းအောင်ကပြောပါတယ်။အပြည့်အစုံကိုတော့ကိုစီသူကပြောပြပေးမှာပါ။
စစ်တပ်ပိုင်းမြေနေရာအတွင်းကျူးကျော်နေထိုင်ခဲ့ရတဲ့ဆိုတဲ့အကြောင်းပြချက်နဲ့နေရင်ဖယ်ရှားဖြက်စီးခံခဲ့ရတဲ့လေကုမြို့နယ်တမိကလေးကြီးရွာကအိုးအိမ်မဲ့လူဦးရေ900ကျော်လောက်ကိုဒီမိုကရေစီအကျိုးပြုကရင်မျိုးသားတက်မတော်လို့ခေါ်တဲ့ရခိုင် DKBA ဌာနချုပ်ရှိရာကင်းပြည်နယ်ကိုခေါ်ဆောင်သွားမယ်လို့ DKBA ရဲ့စစ်ဗျူဟာမှုဗိုလ်မှူးကြီးစောစန်းအောင်ကပြောလိုက်တာပါ
။ကူညီဆိုတာဒီရဒီဒီသားဟိုကျွန်တော်တို့ဟိုနေမီလည်းမဟုတ်ဘူး။နံပါတ်1ကကျွန်တော်တို့ကင်းပြည်နယ်မဟုတ်ဘူး။နော်ဟိုနံပါတ်2ကဟိုကျွန်တော်တို့စုံမူရတဲ့နေမီလည်းမဟုတ်ဘူး။နော်ဒီမှာကူညီကကျွန်တော်တို့ဘယ်လိုမှကူညီလို့မရဘူး။တကယ်တရားလူတွေနော်ဟိုကေတင်ဖို့အတွက်ကြတော့အဲကျွန်တော်မှဟိုကေတင်နိုင်စွမ်းရှိတယ်။အဲဒါဆိုဆိုလို့ရှိရင်တရားလူတွေဒီလိုနေဘူးကျဲတဲ့နေမှာဟိုဘယ်လိုပြောပလတ်စတစ်ပပားလေးနဲ့အောက်မှာနေရမယ်ဆိုလို့ရှိရင်ကလေးတွေကအကြံလိုက်ဝန်းဆောရွှမ်းရတယ်ဖြစ်လာမယ်။ဟိုရောကအမျိုးဖြစ်လာမယ်။နောက်ဟိုလူတွေလည်းဟိုကြက်မှန်ကြီးထိခိုက်လာမယ်။ဒါကြောင့်ကျွန်တော်ရက်မှာပြောင်းဆွေ့ခြင်းဆိုရင်နေရာချပေးမယ်လှုပ်ရှားကန်စားဖို့တောင်းရတယ်ဟိုပြပေးမယ်လို့ဆိုရောက်စားချင်ဆိုကျွန်တော်တို့သူတို့ကြွေးမေးဖို့ဟိုသူတို့ကျွန်တော်လည်းပြောပြတယ
်နေအိမ်ဖယ်ရှားခံရသူတွေဟာခုချိန်ထိတော့ပဲခူးတိုင်းတဲကအလိုင်းဒီကျေးရွာအောင်သိထိဖုံးတော်ကြီးကျောင်းမှာခိုလုံနေကြတာပါအခုလိုလာရောက်ခေါ်ယူတဲ့အပေါ်မှာအာဏာပိုင်တွေကခွင့်မပြုခဲ့ရင်တော့အာဏာပိုင်တွေအနေနဲ့တာဝန်ယူမှုတစုံတရာရှိဖို့လိုအပ်တဲ့အကြောင်းသူကဆက်ပြောခဲ့ပါတယ်
အနာဘယ်တော့ဟိုဘယ်လိုပြောမလဲဟိုသူတို့မပီးနေတဲ့လူမောထုံဆိုအမတဖက်ကတော့သူတို့ကျေးဇူးတင်အောင်ပေါ့အဲသူတို့မပီးခေါ်ဘူးဆိုရင်သူတို့နေရာထားအပြေအောင်ပေါ့မဟုတ်လားလူတလောက်များတာလူပေါင်းတစ်ထောင်ကျော်ဒီရန်ကုန်မြို့မှာတခိုးဖြစ်မယ်ဆိုရင်အဲသူတို့နိုင်ငံတော့ကောင်းမလားမဟုတ်လားအဲပြန်ပြောမယ်ဆိုရင်ကျွန်တော်ခေါ်တာသူတို့ခွင့်ပြုတာကြောင်းမရှိဘူးဒီလူတွေဟိုဟိုတခိုးချဘုံမဖြစ်အောင်အဲကျွန်တော်ဟိုလက်ခေါ်ရတာပဲဟိုဘာမှဟိုကျွန်တော်နိုင်ငံကိုဟိုထိခိုက်နေတာဆိုရင်နောက်အထူးသဖြင့်ကတော့ဟိုလာမဲ့အနာခတ်လူငယ်လေးတွေအဆုံးဆုံးမခံနိုင်စေချင်ဘူးလေ
DKB အဖွဲ့ကလာရောက်ခေါ်ဆောင်ပေမဲ့ရသားတွေကတော့သူတို့ဖယ်ရှားခံခဲ့ရတဲ့နေရာတွေအတွက်အစိုးရကမြေနေရာပြန်လည်ပေးအပ်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းရသားတူဖြစ်တဲ့ကိုတန်းဦးကပြောပါတယ
်နေရာထိုင်ခင်းလေးပြန်ချပေးမယ်လို့မျှော်လင့်ထားတာပါပဲသူတို့ဘက်ကနေကနောက်ဆုံးအကြံရောက်လို့ပေးဖို့ဒီလိုပဲမောင်းထုတ်မယ်ဆိုရင်လည်းကျွန်တော်တို့ကမင်းစဉ်းစားရစဉ်းစားမှာအခုနေရာတော့ကျွန်တော်တို့ဒီဟာတွေကပြန်ပါသွားဖို့တော့စဉ်းစားထားပါပဲ
အခုလိုလာရောက်ခေါ်ဆောင်မှုအပေါ်မှာရွာသားတွေရဲ့စာနာကိုတော့အလေးပေးတော့မှာဖြစ်တဲ့အကြောင်း DGB ရဲ့စစ်ဗျူဟာမှုပုံမှုကြီးစောဆောင်းကပြောပါတယ
်။အဲသူတို့နေထားတာဟိုလိုက်ချင်တဲ့စာနာရှိတယ်။ဒါပေမဲ့အထူးတဖြစ်တော့မျှော်လင့်ချက်ဟာတခုထားတာရှိတယ်။ဟိုသူတို့ဟိုနိုင်ငံတော်ကသူတို့ကိုဟိုမြေလေးပေးမလားဆိုတဲ့အဲမျှော်လင့်ချက်တွေသူတို့မှချက်ကြီးမှရှိတယ်ဗျ။အခုအနေထားအဲ့ဒီမျှော်လင့်ချက်နဲ့ဒီနေရာမှာဆက်ပြီးအသက်ရှင်နေတယ်ဆက်ပြီးသမင်းစားနေတဲ့အနေထားမှရှိတယ်။အဲအခုဒီနေ့ဒီချိန်ဒီသူတို့ပြီးမှမပြီးမဲ့ဟိုတိကျမပြောသေးဘူးအဲသူတို့တရားနေတော့ထပ်ပြီးတောင်းနေမယ်သူတို့နေတာလုံးဝတိုင်းလို့မရဘူးဆိုလို့ရှိရင်တော့ဟိုသွားချင်တဲ့ဟိုအနေထားတော့ကျွန်တော်တွေ့ရတယ
်ရန်ကုန်တိုင်းလေကူးမြို့နယ်ထဲမှာရှိတဲ့တမိကလေးကြေးရွာကအင်ဂျီ400လောက်ကိုဖေဖော်ဝါရီလ4ရက်နေ့ကဖျက်ဆီးဖယ်ရှားခဲ့တာပါနေရင်ဖယ်ရှားခံခဲ့ရတဲ့မိသားစုတွေတဲကတချို့တဝက်ကတော့အနီးအနားမှာရှိတဲ့ပဲခူးတိုင်းတွင်းကအောင်သိထိဖုံးတော်ကြီးကျောင်းမှာခိုလုံခဲ့ကြပေမဲ့သက်ဆိုင်ရာအုပ်ချုပ်ရေးမှုတွေကထပ်မံဖယ်ရှားပေးဖို့တတိပေးနေတာလည်းဖြစ်ပါတယ်အစိုးရအသစ်တက်လာပြီးနောက်ပိုင်းမြေယာစီမံခန့်ခွဲမှုတွေကိုဒေသအစိုးရတွေကိုလုတ်ကန်စီခဲ့တဲ့နောက်အခုလိုအိုးမဲ့အိမ်မဲ့ပြဿနာတွေတိုးပွားလာတာလည်းဖြစ်ပါတယ်စီးရဲမွေးတည်မှုရှော့ချရေးလုပ်ငန်းတွေလုတ်ကန်နေပြီးမဲ့2014ခုနှစ်နစ်ဆန်ပိုင်းကစပြီးတော့ကျူးကျော်နေထိုင်သူတွေရဲ့အင်ဂျီ9000ကျော်လောက်ကိုမိသည့်တာဝန်ယူမှုမှမရှိဘဲနဲ့ဖယ်ရှားဖျက်ဆီးခဲ့တဲ့အပေါ်မှာမေကွန်းထုတ်စရာတွေဖြစ်လာနေတာလည်းဖြစ်ပါတယ်ခင်ဗျာ
ရှန်ကုန်ချစ်ဆိုင် VOA သတင်းတောက်ကိုစီသူပြောပြခဲ့တာဖြစ်ပါတယ်ရှင်။2014သကောင်စီရင်ကောက်ယူမဲ့အပေါ်တိုင်းသားတွေရဲ့စိုးရင်ချက်ကိုလည်းကြည်ကြရအောင်ပါ။မကြခင်စတင်ဆောင်ရွက်မဲ့သကောင်စီရင်ကောက်ယူမှုဟာတိုင်းရင်းသားတွေအပေါ်ထိခိုက်တာတွေအချင်းချင်းစိတ်ဝမ်းကွဲပြားတာတွေဖြစ်ပေါ်စေနိုင်တာကြောင့်ဒီအခြေအနေတွေကိုဖြေရှင်းပြီးမှသာသကောင်စီရင်ကောက်ယူဖို့အတွက်တိုင်းရင်းသားလူမှုအခြေပြုအဖွဲ့အစည်း30ကတောင်းဆိုလိုက်ပါတယ်။ဒီလိုဖြည့်ရှင်းမှုအတွက်တိုင်းရင်းသားအဖွဲ့အစည်းတွေကခေါင်းဆောင်နေနဲ့အများဆုံးတွေ့ဆုံဆွေးနွေးဖို့ကိုလည်းတောင်းဆိုထားတာပါဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းကသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဒီနေ့မလာကုံမှာစတင်မယ်2014သကောင်စင်းကောက်ယူမှုမှာအသုံးပြုမဲ့ကုတ်အမှတ်သားတွေတတ်မှတ်ရမှာမျိုးနွယ်စုအမည်မှားယွင်းတာပါဝင်သင်းတဲ့မျိုးနွယ်စုအမည်စင်းတွေကြန့်ရှိနေတာမျိုးနွယ်စုတစ်ခုတည်းကိုဒေသန္တရအခေါ်အဝေါ်နဲ့နှစ်ချိန်သုံးချိန်ဖော်ပြတာတွေကြောင့်သက်ဆိုင်ရာတိုင်းရင်းသားမျိုးနွယ်စုတွေကကန့်ကွက်တာတွေထွက်ပေါ်နေချိန်မှာပဲတိုင်းရင်းသားလူမှုအခြေပြုအဖွဲ့အစည်း30ကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်သကောင်စင်းကောက်ယူတာကြောင့်တိုင်းရင်းသားတွေအပေါ်ထိကိုက်နိုင်တဲ့အခြေအနေတွေကိုရှာဖွေပြီးတဲ့နောက်တောင်းဆိုတာဖြစ်တယ်လို့ကချင်ငင်းချမ်းရေးကွန်ရက်ကဒေါ်ခွန်ကြာကပြောပါတယ်
။အဓိကတော့ကျမတို့တွေကဒီတကောင်စင်းနဲ့ပတ်သက်ပြီးတော့မှဒီတိုင်းရင်းသားအားလုံးမှထိခိုက်နေတာနေတဲ့ command ground ပေါ့နော်အဲ့ဒါကိုစာလိုက်လို့ဒီလိုချင်းအဲ့ဒါကိုဘယ်လိုဖြေရှင်းမလဲဆိုတဲ့ဟာကိုသိနေတိုင်းတည်ပြီးတော့မှထုတ်ပြန်လိုက်တာပါရှင်။နံပါတ်၁ကတော့ဗာလဲဆိုလို့ချင်းအများဆုံးဒီတိုင်းရင်းသားတောင်းဆောင်ရတဲ့တွေးဆုံဆွေးနွေးဖို့ပေါ့။နံပါတ်၂ကတော့ဗာလဲဆိုလို့ချင်းတော့လက်ရှိမှာဖြစ်ပေါ်နေတဲ့ဒီဆိုရင်ပူပန်မှုတွေပေါ့ပြင်အခက်အခဲတွေနဲ့ပြဿနာတွေအားလုံးကိုဖြေရှင်းပြီးမှသကောင်တင်းကောက်ခံမှုကိုပြုလုပ်ဖို့အတွက်ဖြစ်ပါတယ်ချင်း
လောလောဆယ်မှာတိုင်းရင်းသားလူမျိုးစုတွေဟာတကောင်စင်းကောက်ယူမှုအတွက်သက်ဆိုင်ရာကော်မတီတွေအဖွဲ့အစည်းတွေဖွဲ့စည်းဆောင်ရွက်နေကြပြီဖြစ်တာကြောင့်အဲ့ဒီကော်မတီအဖွဲ့အစည်းခေါင်းဆောင်တွေနဲ့တွဲဆုံဆွေးနွေးဖို့တောင်းဆိုထားတာဖြစ်တယ်လို့ပြောပါတယ်။အစိုးရကပြင်ဆင်ထားတဲ့တကောင်စင်းကောက်ယူမှုကထိခိုက်မဲ့အခြေအနေတွေကိုဒေါခွန်ဂျာကအခုလိုပြောပါတယ်
။ဥပမာဆိုလို့ရှိရင်ပေါ့ဒီကင်းရင်ကိုပဲကြည့်ရအောင်ကင်းရင်မှာဆိုလို့ရှိရင်ဂေခိုဂေပါဆိုတာကင်းရင်လူမျိုးဖြစ်တယ်ချက်။ဒီကင်းရင်လူမျိုးဂေခိုဂေပါကိုသူတို့ကတရားထဲမှာထည့်လိုက်တယ်ချက်။အဲ့တော့တရားထဲမှာထည့်လိုက်တယ်ဆိုရင်ဂေခိုဂေပါကဒီကင်းလူမျိုးရဲ့လူကြီးချင်းမှာဒီနှမျိုးတောင်မှရော့သွားပါတယ်ချက်။အဲ့တော့အကယ်၍အကုန်လုံးဂေခိုဂေပါထည့်အောင်တော့ကရားလူကြီးပဲတိုးလာမှာဖြစ်တယ်ကင်းရင်လူကြီးမတိုးတော့ဘူးပေါ့။နောက်တစ်ခုကတော့ဥပမာဆိုရင်နာကဆိုလို့ရှိရင်ချင်းမဟုတ်ဘူးဒါပေမဲ့နာကကိုချင်းအောင်မှာထည့်ထားတယ်ဆိုတဲ့အခါကျတော့ရှင်းတဲ့နာကစိတ်ဝမ်းကွဲပြားမှုတွေဖြစ်လာနိုင်တယ်လေအဲ့လိုမျိုးပေါ့။
နောက်တစ်ချက်ကတော့ကချင်လူမျိုးရဲ့စနစ်ရခိုင်နှုန်းဟာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ထိန်းချုပ်ရာဒေသအတွင်းဒုက္ခသည်စခန်းတွေကိုရောက်ရှိနေတာကြောင့်စစ်ပွဲတွေငြင်းချမ်းမှကောက်ယူတာကပိုပြီးတင့်တော်မယ်လို့ဒေါ်ခွန်ကြာကထောက်ပြပါတယ်။ဒီအခြေအနေတွေကိုမဖြေရှင်းမဲ့သကောင်စင်းကောက်ယူမယ်ဆိုရင်တိုင်းရင်းသားမျိုးနွယ်စုတွေကြားတင်းမာမှုတွေဖြစ်ပြီးအချင်းချင်းပဋိပက္ခတွေဖြစ်လာနိုင်မယ်လို့လည်းသုံးသပ်ပါတယ်။အခုဆိုရင
်ကျမတို့တိုင်းရင်းသားတွေဒီမျိုးနွယ်စုတွေကြားထဲမှာတင်းရှင်းနေအများကြီးများနေပြီပေါ့။အဲ့လိုမျိုးတဲ့ strategy conflict ဆိုရည်ပဋိပက္ခတွေကိုဖြစ်ပေါ်လာနေလို့အင်မတန်မှနှိမ့်ချပါတယ်ရှင့်အဲ့တော့ဒီလိုမျိုး ethnic tension ကနေပြီးတော့ ethnic conflict မဖြစ်အောင်ကျမတို့တားဆီးဖို့လိုအပ်တယ်လောလောဆယ်အနေနဲ့ဒါဆက်ကောက်မယ်ဆိုလို့ရှင့်တော့ ethnic conflict ဖြစ်လာနိုင်ဖို့အများကြီးလားလားရှိတယ်။အဲ့ဒီလောလောဆယ်အနေနဲ့ဒီပဋိပက္ခကြားမှာတော့အပြည့်ခရက်ဆေးရေးတော်လည်းကောင်းဒီနှိမ့်ချနေတော်လည်းကောင်းဒီ peace process ခုလုံးမှာဘလို့မှအခြေမခံသေးတဲ့အချိန်မှာဒီအားရုံလာလို့ဒါတော့ဘလို့မှအဆင်မပြေဘူးရှင့်
တိုင်းရင်းသားတွေရဲ့စိုးရိမ်ပူပန်မှုကိုဖြေရှင်းပြီးမှသာသကောင်စင်းကောက်ယူဖို့ကိုလည်းတိုင်းရင်းသားအဖွဲ့အစည်းတွေကတောင်းဆိုထားပါတယ်။လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးခင်ရီကဒီလ10ရက်နေ့ရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့တိုင်းရင်းသားလူမျိုးအဖွဲ့အချို့ကသကောင်စင်းကောက်ယူတာကိုအကြေအလဲညှိနှိုင်းပြီးမှဆောင်ရွက်ဖို့တောင်းဆိုတာတွေရှိပေမဲ့တမတ်ရက်ကိုနောက်ရွှေ့မှာမဟုတ်ကြောင်းပြောပါတယ်။UNFPA ကုလသမဂ္ဂအကူအညီနဲ့မြန်မာနိုင်ငံတစ်ဝန်းလုံးသကောင်စင်းကောက်ယူတာကိုတော့မလ30ရက်နေ့ကနေဧပြီလ10ရက်နေ့အတွင်းဆောင်ရွက်ဖို့ပြင်ဆင်ထားတာဖြစ်ပါတယ်မြန်မာနိုင်ငံမှာနောက်ဆုံးသကောင်စင်းကောက်ယူခဲ့တာကတော့စစ်အာဏာရှင်ဟောင်းဗိုလ်ချုပ်နေဝင်လက်ထက်1983ခုနှစ်ကဖြစ်ပြီးအဲ့ဒီအချိန်ကလူဦးရေ35သန်းကျော်ရှိခဲ့ပါတယ်2015ခုနှစ်ရွေးကောက်ပွဲအတွက်အရေးကြီးတဲ့ပြင်ဆင်မှုတစ်ရပ်ဖြစ်တဲ့အခုတစ်ကြိမ်သကောင်စင်းကောက်ယူမှုမှာတော့မြန်မာနိုင်ငံရဲ့လူဦးရေဟာတန်း60ကျော်လိမ့်မယ်လို့အစိုးရကခန့်မှန်းပါတယ်
။ကုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ရှင်။မြန်မာဖွံ့ဖြိုးရေးဆိုင်ရာသတင်းတပုတ်ကိုလည်းပြောပြပေးပါအောင်မယ်။မြန်မာနိုင်ငံတွင်းဖွံ့ဖြိုးရေးလုပ်ငန်းတွေအတွက် EDB အာရှဖွံ့ဖြိုးရေးဘဏ်ကမ္ဘာဘဏ်စတဲ့ဘဏ္ဍာရေးအဖွဲ့အစည်းတွေကစတင်ကူညီမှုတွေလှုပ်လာတာမှာသူတို့အနေနဲ့ဒေသခံပြည်သူတွေကိုအခြေခံတဲ့အစီအစဉ်တွေဒေသခံပြည်သူတွေကိုယ်တိုင်ပါဝင်တဲ့အစီအစဉ်တွေကိုဆောင်ရွက်သွားမှာဖြစ်တယ်လို့သက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။တစ်ချိန်တည်းမှာတော့အစိုးရကဖွဲ့ပေးထားတဲ့ဒေသဖွံ့ဖြိုးရေးကော်မတီတွေနဲ့အရက်ဖက်အဖွဲ့အစည်းတွေရဲ့နားလည်မှုရှိရှိပူးပေါင်းဆောင်ရွက်မှုဟာဒီလုပ်ငန်းတွေအောင်မြင်ဖို့အခရာဖြစ်တယ်လို့ဖွံ့ဖြိုးရေးသုတေသီတွေကလည်းပြောပါတယ်။ကိုသားညုံဦးကစုံစမ်းတင်ပြထားပါတယ်ရှင်။
အရင်ကဒီမြန်မာနိုင်ငံကိုငွေကြေးအကူအညီဖြတ်တောက်ထားတဲ့အာရှဖွံ့ဖြိုးရေးဘဏ် EDB ဟာမြန်မာနိုင်ငံတွင်းစီးရဲမွေးတည်မှုလျှော့ချရေးနဲ့ HIV AIDS တိုက်ဖျက်ရေးလုပ်ငန်းနှစ်ရပ်အတွက်ဒေါ်လာတန်း20ကျော်အကူအညီတစ်ရပ်ဒီပြီးခဲ့တဲ့ရက်ပိုင်းကပဲအစိုးရနဲ့သဘောတူညီချက်လက်မှတ်ထိုးခဲ့ပါတယ်။ဒါဟာမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးနဲ့စီးရဲမွေးတည်မှုလျော့ပါရေးအတွက် EDB ရဲ့ပူးပေါင်းဆောင်ရွက်မှုဖြစ်တယ်လို့ဒီမြန်မာနိုင်ငံကိုရောက်ခဲ့တဲ့ EDB Director ဘုတ်အဖွဲ့ဝင်ဂျပန်ဆွေရကူစလေကတ်ဆူဟီကိုကိုကူချီကပြောပါတယ်။ သူ့အနေနဲ့ဒီမြန်မာနိုင်ငံအတွင်းကလိုအပ်ချက်ရှိနေတဲ့ဒေသခံပြည်သူတွေရှိရာကိုကိုယ်တိုင်သွားပြီးတော့လေ့လာခဲ့တယ်လို့ပဲဒီအကူအညီတွေကိုလည်းဒေသခံပြည်သူတွေကိုယ်တိုင်စီမံခန့်ခွဲရမှာဖြစ်တယ်လို့ပြောသွားပါတယ
် I met with the community people. I saw people there suffer from a lack of basic infrastructure.
အေယီမြို့ဝကျွန်းပေါ်ဒေသကိုသွားတော့ဒေသခံပြည်သူတွေနဲ့တွေ့ခဲ့ပါတယ်သူတို့ဟာအခြေခံကြတဲ့လိုအပ်ချက်တွေကိုခံစားခွင့်မရဘဲနဲ့ဒုက္ခရောက်နေတဲ့သူတွေပါလမ်းတရာတောက်ရည်သုံးရည်ပညာသင်ကျောင်းကျန်းမာရေးဌာနစတဲ့ကျွန်တော်တို့လုပ်မဲ့ကြေးရွာအခြေခံအဆောက်အဦတိဆောက်ရေးစီမံကိန်းတွေဟာဒီလူတွေကိုပံ့ပိုးအကူအညီဖြစ်စေမယ်လို့မျှော်လင့်ပါတယ်သူတို့ရဲ့နေ့စဉ်လူလင်မှုဘဝပုံမှုတိုးတက်ကောင်းမွန်လာလိမ့်မယ်လို့မျှော်လင့်ပါတယ်ဒီစီမံကိန်းတွေကိုလည်းဒေသခံကျေးလက်လူထုတွေကိုအခြေခံပြီးတော့အကောင့်ထည့်ဖော်ရတဲ့စနစ်ကိုအသုံးပြုထားပါတယ်ဆိုလိုတာကတော့ဒေသခံပြည်သူတွေကိုယ်တိုင်စီမံကိန်းတွေကဘယ်လုပ်ငန်းတွေကိုစလုပ်ရမယ်ဆိုတာကိုရွေးချယ်ရမှာပ
ါအခုဒီပေးတဲ့ ADB အကူအညီတွေကိုတော့ဂျပန်ဆူရကပေးအပ်တာဖြစ်ပြီး ADB နဲ့မြန်မာဆူရကသဘောတူလက်မှတ်ထိုးပြီးတော့အကောင့်ထည့်ဖော်ရမှာပါတစ်ချိန်တည်းမှာလည်းပဲဒီကမ္ဘာပံအပ်မှာလည်းမြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်အကူအညီတွေပေးနိုင်ဖို့စတင်ဆွေးနွေးမှုတွေရှိနေပြီလို့သိရပါတယ်လက်တလောအချိန်ဒီမှာတော့ဒီအကူအညီတွေကိုလက်တွေ့အကောင့်ထည့်ဖော်နိုင်ဖို့ဝန်ကြီးဌာနချုပ်ရဲ့လှုပ်ထုံးလုပ်နည်းတွေဖြေလျှော့ပေးနေတဲ့ပတ်သက်ပြီးတော့ကမ္ဘာပံနဲ့ဝန်ကြီးဌာနတာဝန်ရှိသူတွေကြားမှာမကြခင်ဆွေးနွေးမှုတွေလုပ်ဖို့ရှိနေပါတယ်။တစ်ဖက်မှာဒီအကူအညီတွေကိုအခုလိုမျိုးဒေသခံတွေကိုယ်တိုင်ကင်တွယ်စီမံဖို့ဆိုတဲ့နေရာမှာဒီအကူအညီတွေကိုစီမံခန့်ခွဲဖို့စွမ်းဆောင်ရည်ပြည့်ပါမလားဆိုတာမေးခွန်းတော့ရှိပါတယ်။ MDRI ဒီစီးပွားရေးနဲ့လူမှုရေးအဖွဲ့ကဒါရိုက်တာဦးတင်မောင်တန်းကတော့ဒီစွမ်းဆောင်ရည်မြင့်တင်ဖို့ကိစ္စကိုလည်းဒီအကူအညီပေးရေးအစီအစဉ်တွေမှာပါလာဖွယ်ရှိတယ်လို့ပြောပါတယ
်။အမကမ္ဘာပံကလုပ်တဲ့အစီအစဉ်မျိုးကိုနမူနာထားပြီးကြည့်မယ်ဆိုလို့ရှိရင်တော့သူကဒီသာဆိုင်ရာဒီဖွံ့ဖြိုးတိုးတက်မှုကော်မတီကိုဒီငွေကြေးစီမံခန့်ခွဲဖို့ပြည်တဲ့စုပေါင်းပြီးတော့သူတို့ပဲဦးစားပေးအစီအစဉ်တွေသတ်မှတ်ရတယ်လုပ်ငန်းစီမံကိန်းတွေရေးရတယ်အရေးပြီးတော့ဒီအစိုးရကအဲ့ဒီဟာကိုပံ့ပိုးကူညီပေးရတယ်ဆိုတော့ ADB မှာလည်းအလားတူပေါ့နော်တခြားနိုင်ငံတွေမှာလုပ်ခဲ့တဲ့အလားတူအတွေ့အကြုံတွေရှိလိမ့်မယ်လို့ထင်တယ်ပြည့်တဲ့အကူအညီတွေကိုတကယ်ဆွမ်းဆောင်နိုင်လားဆိုတော့စိုးရင်ကျက်ရတဲ့မကိနေဖြစ်ကြတာလေသူတို့မှလည်း
GDP ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲဖြစ်တဲ့ Mr. Puttu Kamayana ကတော့အခုလိုမျိုးဒီအစီအစဉ်ဆွဲဆောင်တဲ့နေရာမှာအစိုးရအပြင်အစိုးရမဟုတ်တဲ့အသင်းပင်းတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လည်းဆွေးနွေးတိုင်ပင်မှုတွေသူတို့ရှိတယ်လို့ VOE မေးမြန်းချက်ကိုအခုလိုပြောခဲ့ပါတယ
် We need to believe it's very important to engage with all
မနက်ကတည်းကစီးပွားရေးဖွံ့ဖြိုးတိုးတက်ရေးနဲ့စီးရဲမွဲတင်မှုလျှော့ချရေးအတွက်ဘယ်ဟာတွေကိုဦးစားပေးဆောင်ရွက်သွားမယ်ဆိုတာစဉ်းစားဆုံးဖြတ်ရတဲ့နေရာမှာနိုင်ငံတွင်းကအရေးကြီးတဲ့အမျိုးသားအဖွဲ့အစည်းအားလုံးနဲ့ထိစပ်သွားဖို့အရေးကြီးတယ်ဆိုတာကို ADB ကခံယူထားပါတယ်ကျွန်တော်တို့ရဲ့အဓိကလက်တွဲဘက်ကအစိုးရဆိုတာတော့ဟုတ်ပါတယ်ဒါပေမဲ့လည်းကျွန်တော်တို့အစီအစဉ်အားလုံးကိုအခြားအရေးပါတဲ့ပုဂ္ဂိုလ်တွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေဒေသခံပြည်သူတွေအရက်ဖက်အဖွဲ့အစည်းတွေနဲ့ပညာရှင်တွေအပါအဝင်အခြားလက်တွဲဘက်အဖွဲ့အစည်းတွေနဲ့ပါဆွေးနွေးတိုင်ပင်ပြီးတော့လုပ်တာပ
ါဒေါက်တာတင်မောတန်းကတော့အခုလိုမျိုးဒီစီမံကိန်းတွေထိရောက်အောင်မြင်ဖို့ဆိုရင်တော့ဒေသခံအစုအဖွဲ့အစည်းတွေနဲ့ရပ်ဖက်အဖွဲ့တွေကြားမှာဘလောက်ထိနားလည်မှုရှိရှိနဲ့အလုပ်လုပ်နိုင်မလဲဆိုတာလည်းအတော်ကြီးကိုတည်နေတယ်လို့ပြောပါတယ
်အထူးသဖြင့်တော့ပွင့်လင်းမြင်သာမှုနဲ့တာဝန်ခံမှုအရေးကြီးတာပေါ့အဲ့ဒီလိုပွင့်လင်းမြင်သာမှုနဲ့တာဝန်ခံမှုမှာအရပ်ဖက်အဖွဲ့အစည်းတွေရဲ့ပါဝင်မှုအဲ့ဒါကြောင့်ပါဝင်မှုရပ်ဖက်အဖွဲ့အစည်းရဲ့စွမ်းဆောင်ရည်ဒါတွေကတော်တော်အရေးကြီးတယ်လို့ထင်တယ်ရဲ့သမ္မတရဲ့မူဝါဒမှာသက်ဆိုင်ရာမြို့နယ်ပဲမှာအရက်ဖက်ဖွဲ့စည်းတွေပါဝင်ရေးဆိုတဲ့ပုံစံကိုချထားတယ်။ဒါစကားစားဖြစ်တဲ့ကြောင့်နှစ်ဖက်စလုံးမှာအသားမကျတာလေးတွေတော့ရှိတယ
်။စီးရဲမွေတည်မှုရော့ပါရေးအစိုးရရဲ့လက်ရှိအစီအစဉ်တွေထဲမှာတော့ဒေသလိုက်ကြည်လက်ဖွံ့ဖြိုးရေးကော်မတီတွေထားရှိပြီးတော့စောင့်နေတာတွေရှိပါတယ်။ဒါပေမဲ့လို့လည်း၃နှစ်ကြာအစိုးရတည်တန်းကာလအတွင်းမှာသမ္မတဦးသိန်းစိန်အနေနဲ့ဒီလူထုကိုဂရုပြုထားတဲ့အတိုင်းစီးရဲမွေတည်မှုရော့ပါရေးအစီအစဉ်တွေမှာတိတာထင်ရှားတဲ့အောင်မြင်မှုတွေမတွေ့ရသေးဘူးလို့လေ့လာသူတွေကတော့သုံးသပ်ထားပါတယ်။ဒါပေမဲ့လည်းအခုလိုမျိုးဒီနိုင်ငံတကာအဖွဲ့အစည်းကြီးတွေရဲ့အကူအညီငွေကြေးတွေအလုံးအင်းနဲ့ဝင်ရောက်လာမှုတိတ်မရှိသေးတာကြောင့်လို့လည်းပြောသူတွေရှိပါတယ်။တစ်ဖက်မှာလည်းဒီငွေကြေးတွေဝင်ရောက်လာလို့ရှိရင်ထိထိရောက်မှန်မှန်ကန်ကန်အောက်ခြေအစုအဆင့်ဆင့်တွေမှာဘယ်လောက်ထိသုံးစွဲသွားကြမလဲဆိုတာကလည်းစိုးရိမ်ကြတဲ့မိကုန်တရားဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ဒီချစ်တာဆိုကမေခဘရီဝါရီဒီဒါဒမီလ်မနိုခ်ပယ်နဇာရ်ဝဒါဒဝိုင်းစ်အော့ဖ်အမေရိကာယာဒအမေရိကာဒဟူကူမတ်နဇာရ်နဝ